Since its creation, the Presidential Medal of Freedom has paid tribute to the creativity of writers and artists and entertainers. We've recognized the leadership of
သမရကချီးမြှင့်တဲ့ဒီလူမြောက်မှုစုကိုစတင်ခဲ့စဉ်တုန်းကစာရေးဆရာတွေအနုပညာရှင်တွေရွေးကောက်ခံကိုယ်စားလှယ်တွေပြည်သူအခွင့်အရေးတောင်းဆိုလှုပ်ရှားသူတွေသိပ္ပံပညာရှင်တွေနောက်စီးပွားရေးလုပ်ငန်းကခေါင်းဆောင်ပိုင်းတွေအာကာသယာဉ်မှုတွေအာကစားသမားတွေရဲ့စွမ်းဆောင်ရည်တွေကိုဂုဏ်ပြုချီးမြှင့်ခဲ့တာဖြစ်ပါတယ်။အကြောင်းကတော့အမေရိကန်ပြည်အောင်စုတိုးတက်ဖွံ့ဖြိုးရေးအတွက်ဆောင်ရွက်တဲ့နေရာမှာကဏ္ဍအမျိုးမျိုးကနေပြီးတော့စွမ်းဆောင်မှုတွေပါဝင်ဖို့လိုတဲ့အတွက်ကြောင့်ဖြစ်ပါတယ်။ကျွန်တော်တို့ယုံကြည်တဲ့စံထားချက်တွေထဲမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုဖြစ်ချင်တာကိုဖြစ်နိုင်အောင်ကြိုးပမ်းပိုင်ခွင့်စိတ်ကူးစိတ်တမ်းဖော်ထုတ်ခွင့်နောက်ပညာသင်ကြားခွင့်စသဖြင့်မှာဒီကိုဖြစ်ချင်တာတွေကိုစွမ်းဆောင်လိုတာကိုအကန့်အသတ်မထားပါဘူး
။အဲ့ဒါကတော့နိုဝင်ဘာလ20ရက်နေ့ကသမ္မတဥပမာကနေအမေရိကန်သမ္မတတိုင်းနှစ်စဉ်ချီးမြှင့်ခဲ့တဲ့ရပ်ဖက်အမြင့်ဆုံးဆုဖြစ်တဲ့ Presidential Medal of Freedom ဆိုတဲ့သမရရဲ့လူမြောက်မှုသုရှင်တွေနဲ့ပတ်သက်လို့တောင်းဆိုကပါဝင်တဲ့အကြောင်းပြောကြားသွားတာပါသမရဥပမာပြောကြားခဲ့သူပါပဲဒီနှစ်သုရှင်16ဦးနဲ့နိုင်ငံရေးလောကကသမရဟောင်းဘီလ်ကလင်တန်ပါဝင်တယ်လို့နိုဘယ်စီးပွားရေးပညာရှင်နိုဘယ်ဓာတုပြေဒပညာရှင်သတင်းမီဒီယာကပုဂ္ဂိုလ်တွေနာမည်ကြီးရုပ်သံလွှင့်အနုပညာရှင်တွေအမေရိကန်ရူရတီအဆိုတော်တွေလူရှင်လောကကဒါရိုက်တာတွေအကစားသမားတွေအပြင်2012ခုဇူလိုင်လကအသက်62နှစ်မှာကင်ဆာရောဂါနဲ့ကွယ်လွန်ရှာပြီးဖြစ်တဲ့အာကာသယာဉ်မှူးဒေါက်တာဆယ်လီရိုက်လေးပါဝင်တာဖြစ်ပါတယ်။ဆယ်လီရိုက်ကိုအခုလိုသမရရဲ့ရပ်ဖက်အမြင့်ဆုံးစုချီးမြှင့်ရခြင်းကတော့အာကာသစူးစမ်းလေးလာမှုမှာအမေရိကန်ပြည်ထောင်စုကိုကမ္ဘာထိပ်တန်းဖြစ်စေဖို့ကြိုးပမ်းပေးမှုအပြင်သိပ္ပံစက်မှုနည်းပညာအင်ဂျင်နီယာနှင့်သင်္ချာပညာရပ်တွေမှာမင်းကလေးငယ်တွေစိတ်ပါဝင်စားလာစေအောင်ဆောင်ရွက်ပေးမှုကြောင့်ဖြစ်တယ်လို့သမရကဆယ်လီရိုက်ကိုချီးကျူးသွားပါတယ်။ဒေါက်တာဆယ်လီရိုက်ဟာအမေရိကန်ယူဘဗေဒပညာရှင်ဖြစ်တယ်လို့အာကာသယာဉ်မှူးလည်းဖြစ်ပါတယ်။သူဟာ NASA ခေါ်အမေရိကန်အာကာသစူးစမ်းလေ့လာရေးဌာနမှာ1988ခုနှစ်ကစအမှုထမ်းခဲ့ပြီးအသက်32နှစ်အရွယ်မှာပထမဦးဆုံးအမေရိကန်အမျိုးသမီးအာကာသယာဉ်မှူးဖြစ်ခဲ့ပါတယ်။သူဟာ NASA ကနေ1989ခုကနှုတ်ထွက်ခဲ့ပြီးစန်ဖို့တက္ကသိုလ်မှာနိုင်ငံတကာလုံခြုံရေးနဲ့လက်နက်ထိမ့်ချုပ်ရေးဌာနမှာမှူးထမ်းခဲ့ပြီးအာကာသယာဉ်တွေဖြစ်ကြတဲ့ Challenger နဲ့ Columbia တို့ပြစ်ကျခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးရမှာဦးဆောင်ပါဝင်ခဲ့သူလည်းဖြစ်ပါတယ်။အာကာသယာဉ်မှူး Sally Wright ဟာမင်းကလေးငယ်တွေသိပ္ပံပညာမှာဝါသနာပါလာရေးအတွက်ဘယ်လိုလှုပ်ဆောင်ပါသလဲ။သူတက်ရှိထင်ရှားရှိစဉ်က NPR ယူတန်လွင့်ဌာနနဲ့တွေ့ဆုံမိမြန်ကမှပြောခဲ့တာကိုပြန်ပြောင်းတင်ပြလိုပါလေ
We started with the motivation that you know science is fun it's really interesting I'm a scientist and I'm a scientist because I really
ဘာလို့သိပ္ပံပညာကိုစတင်ယူခဲ့စဉ်တုန်းကပျော်စရာကောင်းတဲ့ဘာသာရပ်အဖြစ်နဲ့သင်ခဲ့ကြတာလေသိလဲစိတ်ဝင်စားဖို့ကောင်းပါတယ်ကျမကသိပ္ပံပညာရှင်တူဖြစ်တဲ့အတိုင်းပဲသိပ္ပံဘာသာကိုသိပြီးနှစ်သက်ပါတယ်အမေရိကန်နိုင်ငံမှာထောင်ပေါင်းချီရှိတဲ့မင်းကလေးငယ်တွေအတွက်ကိုဒီလိုမျိုးအခွင့်အလမ်းတွေဖွင့်ပေးကြပါတယ်ဒါကြောင့်လေကျမတို့လုပ်ငန်းစတီထောင်ပြီးတော့အထူးသဖြင့်အဲ့ဒီအသက်အရွယ်ရှိတဲ့ကျောင်းသူလေးတွေကိုကျမတို့ကလက်ကမ်းကြိုဆိုဖို့စူးစမ်းခဲ့ကြတာပါ
ထိုစဉ်ကသူဟာအထူးသဖြင့်အထက်တန်းနဲ့အလယ်တန်းတွေမှာမင်းကလေးငယ်တွေကိုဥတီပြီးသိပ္ပံစာဆောင်တွေသိပ္ပံအစီအစဉ်တွေထုတ်ဝေတဲ့ Sally Wright သိပ္ပံကုမ္ပဏီကိုတက္ကသိုလ်ထောင်တစ်ခုကမတည်ခဲ့ပြီးဥက္ကဋ္ဌဖြစ်လဲဆောင်ရွက်ခဲ့တာဖြစ်ပါတယ်ကလေးတွေကိုသိပ္ပံပညာစိတ်ဝင်စားလာအောင်ရည်ရွယ်ပြီးအာကာသနှင့်ပတ်သက်တဲ့စာအုပ်ပေါင်း၅အုပ်ကိုလည်းပူတွဲရေးသားခဲ့သူဖြစ်ပါတယ်။သူဟာအမေရိကန်ပြည်ထောင်စုရဲ့လူတွေလိုက်ပါတဲ့အာကာသယာဉ်ပြန်တက်မှုအစီအစဉ်ဆိုင်ရာကော်မတီကိုလေ့လာသုံးသပ်ရတဲ့ဘုတ်အဖွဲ့ဝင်တစ်ဦးလည်းဖြစ်ပါတယ်။သူငယ်စဉ်တောင်ကြီးဘဝကအာကာသသိပ္ပံနှင့်ပတ်သက်လို့စိတ်ဝင်စားလာတဲ့အကြောင်းကိုအခုလိုပြန်ပြောင်းပြောခဲ့ပါတယ်။
It wasn't common for women when I was growing up, but I was very fortunate. I grew up in the early days of the space program, and you know, back.
ကျမတို့ကြည်ပြင်းဖြတ်တန်းလာတဲ့ဘဝမှာသိပ္ပံပညာကိုမင်းကလေးတွေလေ့လာကြတာသိပ်မများလာပါဘူး။ဒါပေမဲ့ကျမကံကောင်းတာကအာကာသခီးစဉ်စတင်ချိန်မှာကျမကြည်ပြင်းလာတော့အဲ့ဒီတုန်းကအာကာသယာဉ်တွေလွှတ်တင်တာတွေကိုသတင်းစာမျက်နှာဖုံးတွေမှာအမြဲဖော်ပြပြီးတော့တနိုင်ငံလုံးမှာအာကာသကခစ်စားနေတယ်ရေပန်းစားနေတယ်လကဘာကိုလူတွေသွားဖို့စူးစမ်းကြတာအာကာသတဲကိုလူလှုပ်ဖို့ပထမဆုံးစူးစမ်းတာတွေအသစ်စမ်းတွေတီထင်လာတာတွေကလည်းခစ်စားလာတော့ ကျမသိပ္ပံပညာကိုပို့ပြီးစိတ်ဝင်စားလာတာပေါ့ရှင်
။ဒါအပြင်ပတ်ဝန်းကျင်အတိုင်းဝိုင်းကလည်းသိပ္ပံပညာစိတ်ဝင်စားမှုကိုအားပေးခဲ့တယ်လို့ပြောပါတယ
်။ I was probably fortunate that my parents, though not scientists, thought that if I liked science that was
ကျမကံကောင်းတယ်လို့ပြောရမှာပါပဲ။ကျမမိဘတွေကသိပ္ပံပညာရှင်တွေမဟုတ်ကြပါမိ။ကျမသိပ္ပံပညာကိုစိတ်ဝင်စားတာကိုအားပေးကြတယ်လေ။ကျမလှုပ်ချင်တာကိုလည်းအားပေးတယ်။ကျမရဲ့ဆရာဆရာမတချို့ကလည်းကျမကိုအချိန်ပေးပြီးတော့သိပ္ပံပညာအကြောင်းကိုပြပေးတယ်။ဒါအပြင်ကျမကံကောင်းတာကမင်းကလေးနဲ့သိပ္ပံပညာဟာမအပ်ဆက်ဘူး။ယူပဗေဒဘာသာရပ်တွေမှာမင်းကလေးတွေအလုပ်ရမှာမဟုတ်ဘူး။အဲ့ဒီလိုက်မလိုက်နဲ့လို့ပြောခဲ့တဲ့လူတဦးတယောက်နဲ့မှမဆုံးခဲ့ရဘူးလေ။တွေ့တဲ့လူတွေကလည်းဝါသနာပါရင်လိုက်စားဖို့အားပေးခဲ့ကြတာ
။အကာတရင်မှုရှောက်ခဲ့စဉ်ကသူဟာရှောက်လွှာတင်ခဲ့သူ8000နဲ့တဦးဖြစ်ခဲ့ပါလေ။ထိုစဉ်ကသူဟာယူပဗေဒပညာနှင့် Stanford တက္ကသိုလ်မှဘွဲ့ရပြီးပါရဂူဘွဲ့ရဖို့လအနည်းငယ်လိုမှ Stanford တက္ကသိုလ်စားတော့ဆိုင်မှာတက္ကသိုလ်သတင်းစာမှာ NASA ကအာကာသယာဉ်မှုတွေခေါ်တဲ့ကြေညာကိုဖတ်လိုက်ရတဲ့နေ့အကြောင်းမိမြတဲ့ဖြစ်ရအကြောင်းကိုလည်းသူကအခုလိုပြန်ပြောင်းပြောခဲ့ပါတယ
် I literally still remember to this day opening up the Stanford Daily and seeing the lower right hand corner of page 3
ကျွန်မဒီနေ့အထီတောင်ကောင်းကောင်းကြီးမှတ်မိနေပါသေးတယ်Stanford နေ့စဉ်သတင်းစာရဲ့စာမျက်နှာ3ညာဘက်တောက်မှာ NASA American အာကာသစူးစမ်းလေ့လာရေး Agency ကနေထည့်လိုက်တဲ့ကြော်ညာလေးကအာကာသတရေကောင်းတွေကိုအလိုရှိတယ်တဲ့အထူးသဖြင့်အမျိုးသမီးတွေရှောက်ထားတာကိုအားပေးလိုတယ်လို့ရေးထားတယ်လေအဲ့ဒီနေရာမှာ NASA ကအမြင်ကျယ်ကျယ်နဲ့ကြော်ညာကိုနိုင်ငံတော်လုံးကတက္ကသိုလ်သတင်းစာတွေမှာထည့်ထားတော့သိပ္ပံပညာတတ်အမျိုးသမီးအကြောင်းသူတွေဒီကြော်ညာကိုဖတ်မိကြပြီးတော့ရှောက်လိုက်ကြတာရှောက်လာတွေထောင်ပေါင်းချီပြီးရောက်လာတဲ့
Sally Field ဟာ1983ခုနှစ်ဇွန်လ18ရက်နေ့မှာအမေရိကန်ရဲ့ပထမဦးဆုံးအမျိုးသမီးအာကာသယာဉ်မှူးဖြစ်လာပြီးအာကာသလွန်ပြန်ယာဉ် Challenger မှာလိုက်ပါသွားခဲ့သူဖြစ်ပါတယ်။သူအနေနဲ့အကြံပေးချက်ကတော့သိပ္ပံပညာမှာအားကျပွင့်ရန်ရှေ့ဆောင်လမ်းပြရှိဖို့လိုတယ်လို့ဆိုပါတယ်။ဒါအပြင်21ရာစုရဲ့သိပ္ပံပညာခေတ်ကြီးမှာသိပ္ပံပညာနည်းပညာနဲ့ပတ်သက်လို့မျိုးစစ်တဲ့လူငယ်တွေဟုတ်တာကြည်ကြည်ပြန့်ပြန့်ရှိဖို့အရေးကြီးတယ်လို့လည်းခုလိုတိုက်တွန်းသွားပါတယ
် You know science and technology are really the engines that drive our economy so our future competitiveness depends on being able to educate
သိပ္ပံနဲ့နည်းပညာဟာ American စီးပွားရေးကိုလဲပတ်နေတဲ့စက်ကြီးတွေလို့ဆိုရမှာပါဒါကြောင့်ကမ္ဘာပေါ်မှာထိတ်ကနေရှင်ပြိုင်နိုင်အောင်မျိုးဆက်သစ်တွေအနေနဲ့စမ်းသပ်တီထွင်သူတွေ engineer တွေသိပ္ပံပညာရှင်တွေအများကြီးဖြစ်ဖို့လိုအပ်ပါတယ်တာမန်နေ့စဉ်လုပ်ငန်းတွေမှာတော့တင်ချာနဲ့သိပ္ပံပညာကိုတွက်ကြမ်းဖို့လူတာတွေ့ရပါတယ်။80ရာခိုင်နှုန်းကဒါတွေလိုအပ်တော့ဒီကနေ့ကျောင်းသူကျောင်းသားတွေဟာဒီပညာတွေကိုတက်ကြွကြဖို့လိုပါတယ်။ဒါအပြင်သတင်းတွေမှာလည်းချက်လက်တွေကိုနားလည်ဖို့သိပ္ပံနဲ့နည်းပညာကိုအခြေခံတော့သဘောပေါက်ဖို့လိုအပ်တာတွေ့ရပါတယ
်။ Sally Wright ဦးတည်ချက်တစ်ရက်ကတော့သိပ္ပံပညာမှာမင်းကလေးတွေကိုအားပေးထောက်ခံရေးပဲဖြစ်ပါတယ်လို့သတင်းမီဒီယာကိုပြောခဲ့ပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့အမျိုးသမီးများခန္ဓာကိုနှီးကုန်းချုပ်အပ်ပါတယ်ရှင်
You can bend but never break me Cause it only serves to make me More determined to achieve my final goal And I come back even stronger Not enough